မောဒနာဆိုတာဝမ်းမြောက်စေတဲ့တရားတဲ့သွမ်းအနုမောဒနာတရားဆိုရင်သွမ်းလူတဲ့ပုဂ္ဂိုလ်ကိုဝမ်းမြောက်ဝမ်းသာဖြစ်စေတဲ့တရားတဲ့အဲ့ဒါအနုမောဒနာအခုတော့နှစ်ဥပူဇာပူဇော်ကြတာဆိုတော့ပူဇော်သူတွေကိုဝမ်းမြောက်စေတဲ့တရားကိုအနုမောဒနာပေါ့ဟုတ်လားမနေ့ကတော့ဘုန်းကြီးကပါပြောခဲ့တော့ဟဲ့တရားမချောက်တဲ့ခါသာပြေးမယ်လို့ပြောခဲ့တယ်မဟုတ်လားမှန်ပါပါဘုရား gain အခုအနုမောဒနာဟောပါဆိုတော့ဘယ်နဲ့လုံဘယ်နဲ့လုံအနုမောဒနာပဲဟောရမလားတရားခါသာပဲဟောရမလားမှန်ပါပါဘုရားတရေ6မှာတော်တော်ကြောက်တာပေါ့နော်။ gain อนุโมทนาလဲဟောရတော့ဗောလေနော်။တရှိသံလချမ်းသာရာ၍ပြိဝခွန်အားဤ4ပါးကမှတ်သားပူဇာအကျိုးတည်းတဲ့။ဘာပြောတာနေဥပူဇာကြောင့်ရရှိနိုင်တဲ့အကျိုးပြောတာလေဟုတ်ပြီလား gain ပြီးပြီပေါ့အဲ့ဒီအနုမောဒနာဟုတ်လား gain လိုက်သို့သက်ရှိစင်းလှချမ်းသာရာ၍ပြည့်ဝခွန်အားဤငါးပါးဤလေးပါးမတ္တာပူဇာအကျိုးတည်းသက်ရှိစင်းလှချမ်းသာရာ၍ပြေဝခွန်အားဤလေးပါမတ္တာပူဇာအကျိုးတည်းဆိုဘိဝါရဏတိလိတ္တနေသာဥဒ္ဓါပ္ပစာယိနောစတ္တာရောဓမ္မဝဋ္ဌံတိအာယုဝန္နောဒုက္ခံပလံအဘိဝါရဏတိလိတ္တအတ္တိခဂုံဝါကြီးသူတို့ကိုအယုအသေးပြုလျက်ရှိသောအဘိဝါရဏတိလိတ္တရှိခိုးလျက်ရှိသောပုဂ္ဂိုလ်အားအာယုအသက်ရှိခြင်းဝဏ္ဏရုပ်ဆင်းအင်္ဂါတင့်နေခြင်းဒုက္ခချမ်းသာများခြင်းဗလခွန်အားပြည့်ဖြူခြင်းဣတိဤသို့စတ္တရောဓမ္မ၄မျိုးသောတရားတို့သည်ဝဋ္ဌံတိတိုးပွားကြကုန်၏တဲ့အခုနဟာအဲ့ဒါပြောတာမဟုတ်လားအဲ့ဒါဘာသာပြန်လိုက်တာလေပါတဲ့နောက်နှစ်ခေါက
်သတိသင်္ခါသံသာယတိဧဝကုဟာတိလေးပါးမတ္တပူဇာအကျိုးတည်းသတိသင်္ခါသံသာယတိဧဝကုဟာတိလေးပါးမတ္တပူဇာအကျိုးတည်
းပူဇော်ကြောအချင်းညာအကျိုးပဲနှစ်ပါးရပါတယ်တော့No. ဆောင်ဘုတ်အစိုးခိုင်းတာမဟုတ်ဘူးတခုစီအရေအတွက်ခိုင်းတာပါခွန်အားရကိုခွန်အားညံခွန်အားဟုတ်ကဲ့လားအဲ့ဒီတော့အနုမောဒနာပြီးသွားပြီဟုတ်ဘူးလားအဲ့တော့ဘာဟောရ တရေမချောက်တဲ့ဂါထာကနောက်ဆုံးမှပဲပြောရမယ်အခုတော့ပြောချင်တာလေးပြောအောင်မယ်ဟုတ်ကဲ့လားမြန်မြန်နာခြင်းဟုတ်ပါလားဒီကြောင်းနဲ့တော့တရားမရှိပါဘူးမြတ်စွာဘုရားပထမတရားဥဟောတော့ဓမ္မစကြာတရားမဟုတ်လားအဲ့ဓမ္မစကြာတရားမှာတော့သစ္စာ၄ပါးပဓာနာထားဟောသွားတာမဟုတ်လားမှန
်ပါ
ဗျာအဲ့သစ္စာ၄ပါးတွေကလည်းမဂ်ကင်၈ပါးဟောသွားတာဟုတ်လားမှန
်
ပါဗျာသစ္စာ၄ပါးကဘာတွေတဲ့တော့ဒုက္ခသစ္စာဆိုတာအနာပေါက်တာလားဖျားတာလားပါတယ
်
ဆင်းဆင်းရဲတယ်ဆိုတာရေတွင်းနဲ့ဆင်းရဲတာလ
ား
ဘလို့တဲ့ဆင်းရဲတွေကအများကြီးအမျိုးအစားများလိုက်တာဘာဆင်းရဲပြောတော့ကိုဆင်းရဲစိတ်ဆင်းရဲဒါဖြင့်ဒုက္ခသစ္စာဆင်းရဲအမှန်တရားဆိုတာခန္ဓာကိုယ်နဲ့စိတ်ပေါ့ခန္ဓာကိုယ်နဲ့စိတ်ရှိတော့ဆင်းရဲသလား
ဆ
င်းရဲပါဘုရားတရားလားခန္ဓာကိုယ်နဲ့စိတ်ကိုတရားခေါ်ဆိုလို့ရှိရင်တော့ဘယ်လိုခေါ်ရဟုတ်ကဲ့လား အဲတော့ယုံနဲ့နံခန္ဓာကိုယ်နဲ့စိတ်ဟာမပြတ်ဖြစ်ဖြစ်ပြီးပြက်ပြက်နေလို့ဆင်းရဲတယ်ဟုတ်လားဒါကြောင့်သူဟာပါသစ္စာကံလိုက်ဆိုမပြတ်ဖြစ်ပြည့်နေသောယုံနာသင်္ခါရတွေကဒုက္ခသစ္စာဆင်းရဲအမှန်တရားမပြတ်ဖြစ်ပြည့်
နေသော
ယုံနာသင်္ခါရတွေကအဲ့ဒီယုံနဲ့နာကိုသင်္ခါရလို့လည်းခေါ်တယ်နော်သင်္ခါရဆိုတာဒီခန္ဓာကိုယ်ကြီးနဲ့စိတ်ပေါ့မပြတ်ဖြစ်ပြည့်နေသောယုံနံသင်္ခါရတွေကဒုက္ခသစ္စာဆင်းရဲအမှန်တရားဆိုလူချင်းတတ်မဲ့
လူချင်းတတ်မဲ့
နှစ်သက်တွေ့တာတဲ
့နှစ်သက်တွေ့တာတ
ဲ့တဏှာလောဘက
တဏှာလောဘက
တဏှာလည်းဟုတ်တယ်လောဘလည်းဟုတ်တယ်တဏှာလောဘက
တဏှာလောဘက
သမုဒယသစ္စာ
သမုဒယသစ္စာ
ဆင်းရဲဖြစ်ကြောင်းအမှန်တရား
ဆင်းရဲဖြစ်ကြောင်းအမှန်တရား
လူချင်းတတ်မဲ
့လူချင်းတတ်မဲ့
နှစ်သက်တွေ့တာတဲ့တဏှာလောဘက
တဏှာလောဘက
သမုဒယသစ္စာ
သမုဒယသစ္စာ
ဆင်းရဲဖြစ်ကြောင်းအမှန်တရား
ဆင်းရဲဖြစ်ကြောင်းအမှန်တရား
ဆိုလူကျင်နာဆင်းရဲဖြစ်ခြင်းရဲ့အကြောင်းနဲ့ဟုတ်လားမှန
်ပါ
ဘူးတမတ္တာဆင်းရဲဖြစ်ခြင်းရဲ့အကြောင်းနဲ့နှစ်သက်တာဆင်းရဲဖြစ်ခြင်းရဲ့အကြောင်းနဲ့တွေ့တာရာဆင်းရဲဖြစ်ခြင်းရဲ့အကြောင်းတနည်းပြောမယ်ဆိုရင်လူကျင်လို့ဆင်းရဲတယ်တမတ်လို့ဆင်းရဲတယ်နှစ်သက်လို့
ဆင်းရဲ
တယ်တွေ့တာလို့
ဆင်းရ
ဲတယ်ချစ်လို့ကြိုက်လို့ရှင်ပါဘုရ
ား
မရမနေနိုင်လို့ရှင်ပါဘုရားသိကြသလားရှင
်ပါ
ဘုရားအဲ့ဒီလူကျင်နာတမေတ္တာနိဗ္ဗာန်တွေ့တာချစ်တာကြိုက်တာမရမနေနိုင်တာတွေဟာ ပါဠိစကားလုံးနဲ့ဆိုတော့တဏှာဟုတ်ကဲ့လားမှန်ပါဗျ
ာ
သူရှိရင်ဆင်းရဲရှိတာပေါ့မဟုတ်လားမှန
်ပါဗျ
ာအဲ့ဒီတဏှာမရှိရင
်
တဏှာကဆင်းရဲခြင်းရဲ့အကြောင်းမဟုတ်လားမှန
်ပါဗျ
ာအဲ့ဒီဆင်းရဲခြင်းရဲ့အကြောင်းလိုခြင်းတမဲ့နှစ်သက်တွေ့တာတဲ့တဏှာမရှိရင်ဆင်းရဲဖြစ်ပေါ်အောင်မလားအကျိုးဆင်းရဲမဖြစ်ပေါ်တော့ဘူးမဖြစ်ပေါ်ရင်အဲ့ဒါဆင်းရဲငြိမ်းနဲ့မခေါ်နိုင်ဘူးလားမှန
်ပါဗျ
ာအဲ့ဒါဟာအကြောင်းတဏှာမရှိလို့ချုပ်ငြိမ်းသွားလို့အကျိုးဆင်းရဲကမဖြစ်ပေါ်တာမဟုတ်လားမှန
်
ပါဗျာအဲအကျိုးဆင်းရဲမဖြစ်ပေါ်တာကိုပဲဆင်းရဲငြိမ်းနဲ့မခေါ်ဘူးလားမှန
်ပါဗျာ
အဲ့ဒီဆင်းရဲငြိမ်းတော့ဘာရှိလဲချမ်းသာရှိတာပေါ့မဟုတ်ဘူးလားအဲ့ဒီချမ်းသာကိုပဲနိဗ္ဗာန်ခေါ်တာပေါ့ဟုတ်ကဲ့လားမှန
်ပါ
အဲ့တော့တဏှာငြိမ်းရင်ဆင်းရဲငြိမ်းပြီးချမ်းသာရဟုတ်ကဲ့လားမှန
်
ပါပါလဲအဲ့တော့နိဗ္ဗာန်ချမ်းသာရဖို့ရာလိုရင်းကတဏှာငြိမ်းမှုပဲလိုတယ်ဟုတ်တယ်မဟုတ်လားမှန
်ပါ
တဏှာငြိမ်းမှုလိုတယ်ဆိုတာမလိုခြင်းဖို့မတတ်မဲ့ဖို့မနစ်သက်ဖို့မတွေ့တာဖို့မချစ်ဖို့မကြိုက်ဖို့ဟုတ်ဘူးလားမှန
်ပါပါ
အဲ့ဒါလူတယ်နေနိုင်မှမလား
မ
ှန်ပါပါအဲနေနိုင်ပါလေဖေရတဲ့ဟုတ်မှဟုတ်ရဲ့လားမှန
်ပါပါ
ခိုင်းလိုက်သူအကြောင်းတဏှာချုပ်ငြိမ်းခြင်းကြောင့်အကျိုးဆင်းရဲမဖြစ်ပေါ်ပဲ
အကျိုးဆင်းရဲမဖြစ်ပေါ်ပဲ
ချုပ
်
ငြိမ်းတာက
ချုပ်ငြိမ်းတာက
နိရောဓသစ္စာ
နိရောဓသစ္စာ
ဆင်းရဲချုပ်ငြိမ်းခြင်းအမှန်
ဆင်းရ
ဲချုပ်ငြိမ်းခြင်းအမှန်နိဗ္ဗာန်
နိဗ္ဗ
ာန်အကြောင်းတဏှာချုပ်ခြင်းကြောင့
်
အကျိုးဆင်းရဲမဖြစ်ပေါ်ပဲ
အကျိုးဆင်းရဲမဖြစ်ပေါ်ပဲ
ချုပ်ငြိမ်းတာက
นิโรธ
ทิสสานิโรธทิสสาสิญญังฉุญญิงญิงอมันนิพพานสิญญังฉุญญิงญิงอมันนิพพานอจองตนาฉุญญิงญิงจ
อกอ
จองตนาฉุญญิงญิงจอกอโจสิญญังไม่ผิด
บ่เวอโจสิญญังไม่ผิดบ่เว
ฉุญญิงดากะ
ฉุญญ
ิ
งดาก
ะสิญญังนิโรธทิสสาน
ิโรธทิสสา
สิญญังฉุญญิงญิงอมันนิพพานဒုက္ခသစ္စာအနေပြန်ဆိုကြည့်အောင်မပြတ်ဖြစ်ပြနေတဲ့ကျပါကမေဃသစ္စာဆင်းရဲချုပ်ငြိမ်းရာသို့ရောက်ကြောင်းအကျဉ်းလန်းအမှန်တရားမေဃင်ရှိပါကမေဃသစ္စာဆင်းရဲချုပ်ငြိမ်းရာသို့ရောက်ကြောင်းအကျဉ်းလန်းအမှန်တရားမေဃင်ရှိပါက
Thank you.
အဲ့ဒီသစ္စာ၄ပါးကိုပဓာနာထားပြီးတော့မြတ်စွာဘုရားဓမ္မစကြာမှာဟောခဲ့တယ်ဟုတ်ကဲ့လားမှန
်ပါ
ဘုရားအဲ့ဒီမဂ္ဂင်၈ပါးမဂ္ဂသစ္စာကိုပဲမြတ်စွာဘုရားကဘယ်လိုနာမည်တတ်ခဲ့သေးတုန်းအမိန်ရှိပါဘုရားဟုတ်ကဲ့လားဧတေခောဥဘောအန္တေအနုပါကမ္မတထာဂတိနအဘိသံဗုဒ္ဓဧတေခောဥဘောအန္တေအနုပါကမ္မမေဇိမာပฏิပဒာတထာဂတိနအဘိသံဗုဒ္ဓသကုကရဏီညာနာကရဏီဥပသမာယအဘိညာယသံဝတတိအဲ့ဒီမှာဧတေခောဥဘောအန္တေထိုလက်ရာဇွန်လက်ဝဲဇွန်နှစံတို့သို့အနုပါကမ္မမကရောက်မူ၍တထာဂတိနမြတ်စွာဘုရားသည်ဝါငါဘုရားသည်အဘိဓမ္မုဒ္ဓါကိုယ်တိုင်ထိုးတွင်သိရသောယာမိစိမပฏิပဒာအကျင့်အလယ်လတ်အကျင့်လန်းသည်အထိရှိ၏သာထုမိသိမပฏิပဒာအလယ်လန်းကျင်းလန်းဆိုဒီမှာကတမဘယ်နည်းအယမေဝအရိယောအထင်ကြီးကိုမကောအယမေဝအထင်ကောအင်္ဂါ၈ပါးပြည့်စုံ၈ပါးနှင့်ပြည့်စုံသောအရိယောဖြူစင်မြင့်မြတ်သောအယမေဝမကောဤမဲ့၄ပါးမဲ့၈ပါးသစ္စာတရားပင်ဒီအလယ်အလတ်အကျင့်လန်းလို့ဆိုရဲဘာကြောင့်အလဲခေါ်တယ်လဲဆိုတော့လက်ရစွန်းမဲ့မရောက်ဘူးတဲ့လက်ဝဲစွန်းလည်းမရောက်ဘူးတဲ့အလဲကသွားတာတဲ့မလျှော့မတင်းစောင်းကြိုညင်းအဲ့ဒီအလဲကသွားတဲ့မိသိမပฏิပဒာအလဲလန်းဆိုတာဘယ်ဟာလဲဆိုတော့မဂ္ဂင်၈ပါးပါပဲတဲ့အဲ့ဒီမဂ္ဂင်၈ပါးကဘာတွေလဲဆိုတော့ပရိသတ်ကသိပြီးသားဟုတ်ကဲ့လားဘာတွေလဲဘာအကျင့်လားနဲ့ဟုတ်သေးပါဦးလေဒုက္ခပါလားလက်ဝဲစွန်းလည်းမရောက်ဘူးလက်ရစွန်းလည်းမရောက်ဘူးလေမေဇိမာပฏิပဒာတဲ့ဒါယောဂီတို့မေ့နေလို့ပါခန္ဓာကိုယ်မှာဖြစ်သမျှစိတ်မှာဖြစ်သမျှသဘောတွေကိုဖြစ်နေရှိနေတဲ့အတိုင်းသတိနဲ့စောင့်ယူအဲ့ဒါမေဇိမာပฏิပဒာအလယ်လန်းအကျင့်ပဲမဆိုးခဲ့ဘူးလားမ
ဆ
ိုးခဲ့ပါဘူးအခုတော့မေ့သွားတယ်မဟုတ်လား မဆိုးပါဘူးအဲငိုက်သွားလို့အဲ့တော့မဂ္ဂင်၈ပါးအကျင့်မဂ္ဂအသစ္စာကိုဘာလို့မြတ်စွာဘုရားနာမည်တတ်တယ်မေဇိမပฏิပဒာအလယ်လန်းအကျင့်အလယ်လန်းဆိုတော့ဘယ်လန်းညာလန်းကဘယ်လန်းနေရပြောတိုင်းဒီတိုင်းဆိုတော့ဓမ္မစကြာပဲဟောရပုံပေါ်နေပြီဟုတ်လားအတ္တကိလမထာနုယောဂတဲ့ကာမတုခန္ဓိကနုယောဂတဲ့အတ္တကိလမထာနုယောဂကလက်ဝဲလန်းတင်းလွန်းနေတဲ့ကာမတုခန္ဓိကနုယောဂလက်ရလန်းယောလွန်းနေတဲ့ဒီမဂ္ဂင်၈ပါးအကျင့်တရားကတော့တင်းလည်းမတင်းဘူးယောလည်းမယောဘူးတဲ့ဒါကြောင့်အလေကတဲ့ဟုတ်လားဒီတော့တို့တို့တုတ်တုတ်ပဲသမင်းဘွယ်ငုတ်လျောက်မဖွေဖွေထောက်လာနော်နော်ကိုင်းသူကိုပင်မန်းစေ
ကိုပင်မန်းစေ
ဆင်းရဲစေ
ဆင်းရဲစေ
ကျင့်နေလက်ဝဲစုံ
ကျင့်နေလက်ဝဲစု
ံကိုပင်မန်းစေ
ကိုပင်မန်းစေ
ဆင်းရဲစေ
ဆင်းရဲစေ
ကျင့်နေလက်ဝဲစုံ
ကိုယ်ရင်ဟန်ဒီရဲ့ရှင်နေတဲ့ဝဲသောကိုယ်ရင်ဟန်ဒီရဲ့
မဂုံချမ်းသာ
မဂုံချမ်းသာ
ခံစားတာ
ခံစားတာ
မှတ်ပါလက်ရာစွန
်မှတ်ပါလက်ရာစွန
်ကာမဂုံချမ်းသာ
မဂုံချမ်းသာ
ခံစားတာ
ခံစားတာ
မှတ်ပါလက်ရာစွန
်
မတုခံလေကနုယောဂဆိုတော့အဲကာမဂုဏ်ချမ်းသာခံစားတာပြောတာကိုပင်မန်းစေဆင်းရဲစေကျင့်နေလက်ဝဲစင်းဆိုတာအတ္တကိလမထာနုယောဂအတ္တမိမိကိုယ်ကိုကိလမထာပင်မန်းစေသောအကျင့်ကိုအနုယောဂအကျဉ်းငိမ့်ဖန်မှန်ကျင့်တယ်တဲ့ဒါကြောင့်ကိုပင်မန်းစေဆင်းရဲစေကျင့်နေလက်ဝဲစင်းခိုင်အစွန်းနှစွန်းသိပါလားအဲဆောင်းဘုဆိုသမအောင
်ဘုရားရှင်ရဲ့ဒီတဲ့ဒီကြီးတဲ့ဝဲတော်ဘုဘုံဉာဏ်ကသင်္ခါရမြတ်ပါလေရသောဘုရားရှင်ရဲ့ဒီ
အမကုံချမ်းသာဆိုတာအစင်းသာသာလေးကြည်တယ်အတန်ကောင်းကောင်းလေးနားထောင်တယ်အနံ့မွှေးမွှေးလေးမွှေးတယ်အရသာကောင်းကောင်းလေးစားတယ်ထိတွေ့စရာကောင်းကောင်းလေးထိတွေ့တယ်အဲ့ဒါပြောတာဟာအဲ့ဒါကအစင်းအတန်အနံ့အရသာထိတွေ့စရာအဖုံဖုံကာမကုံဟုခေါ်ကြသည်ဟုတ်ကဲ့လားဒီနေ့မုန်းလက်ဆောင်တော့သေးလားမကောင်းဘူးလားအဲ့ဒါကာမတုခံလေးကနိယောကဟုတ်လားအဲ့ဒါကာမဂုဏ်ချမ်းသာခံစားတာမဟုတ်လားအဲ့လိုမုန်းလေဆောင်တောက်နေလို့ရှိရင်နိဗ္ဗာန်ရောက်မှာမဟုတ်လားဟမ်ဘယ်နဲ့ရောက်မလားမရောက်ဘူးလားဘာလို့မှနိဗ္ဗာန်ရောက်မှာမေဇိမပฏิပဒါအလယ်လန်းသွားမှရောက်မှာပေါ့မဟုတ်လားကဲလိုက်စုဝေယစွန့်ပဲ
ဝေယစွန့်ပဲ
မက်ရှိသွဲ
မက်ရှိသွဲ
အလေသွားဖို့ညွန်
အလေသွားဖို့ညွန
်ဝေယစွန့်ပဲ
ဝေယစွန့်ပဲ
မက်ရှိသွဲ
မက်ရှိသွဲ
အလေသွားဖို့ညွန
်
ဒီကညွန်တာကဲပြန်အစအစသမှာကိုပင်မ
ကိုရဲ့ဒီကြီးရဲ့ဒီကြီးဒီကြီးဝဲသောသာမုန်ကံသာကံသာရာမြတ်ပါလေရာသောလေရာသုံးပေမြတ်ကြီးစေအလေပါမှုညွန်ကိုရဲ့ဒီကြီးရဲ့ဒီကြီးဒီကြီးဝဲသောသာမုန်
ပြီလားကဲဓမ္မစကြာဟောပြီးတော့နော်ပထမတရားဟောပြီးတော့ပြီဒုတိယတရားတော့ရအောင်ဒီနေ့45နဲ့ဟောဘာလို့ဟောတဲ့တရားတွေတစ်ခုစီတစ်ခုစီတော့အောင်နော်နားနိုင်ကြပါမလားနောက်တနေ့မိုးလင်းမှပဲပြီးမှာပဲရပါတယ်မှန်တယ်ဟုတ်ပါလားတဲဆွဲကောင်းပါလားနော် ဒီတော့ဒုတိယတရားကအနတ္တလက္ခဏာသုတ်တဲ့ဟုတ်တယ်မဟုတ်လားအနတ္တလက္ခဏာဒေသနာတဲ့လောကကြီးဟာယုံနဲ့နာဖြစ်ချီပြက်ချီနဲ့မပြတ်ဖြစ်ပြက်အစဉ်တိုင်းဖြစ်ပြက်နေလို့လောကကြီးရဲ့လို့ဖြစ်ပေါ်နေတာတဲ့အဲ့ဒီထဲမှာအခိုင်အမာအနေနဲ့အတ္တဆိုတဲ့သဘောမရှိဘူးမပြင်းမစီပဲတည်မြဲနေတဲ့အတ္တဆိုတဲ့သဘောမရှိဘူးတဲ့ကိုယ်အလိုတိုင်းဖြစ်စေနိုင်တဲ့အတ္တဆိုတဲ့သဘောမရှိဘူးတဲ့မပါဘူးတဲ့အလိုအားလုံးရုပ်တရားဖြစ်ပြီးပြက်တာပဲတဲ့နာနေရလဲဖြစ်ပြီးပြက်တာပဲတဲ့ဒါကြောင့်အလိုအတိုင်းဖြစ်စေနိုင်တဲ့အမြဲတည်တဲ့အတ္တဆိုတာရုပ်လည်းမဟုတ်ဘူးနာမ်လည်းမဟုတ်ဘူးရုပ်နာမတပါးလည်းမရှိဘူးအဲ့ဒါအနတ္တလက္ခဏာသုတ်ရဲ့လူရင်းသဘောပဲဒီတော့အဲ့ဒါမှာအနတ္တကိုမြတ်စွာပြောခြင်းမြတ်စွာဘုရားပြောခြင်းတော့ယုံနဲ့နာမရှိတဲ့လက္ခဏာ၃ပါးလုံးသဘော၃မျိုးလုံးမြတ်စွာဘုရားကပြောရတယ်အနိစ္စဒုက္ခအနတ္တအနိစ္စဖြစ်ဖြစ်ပြီးပြည့်ပြည့်သွားလို့မတည်မြဲဘူးဒုက္ခဖြစ်ပြည့်မပြည့်နှိမ့်ဆက်နေလို့ဆင်းရဲတယ်အနတ္တတည်မြဲနေတဲ့အသက်ဝိညာဉ်ပုဂ္ဂိုလ်သတ္တဝါအတ္တမဟုတ်ဘူးမရှိဘူးတည်မြဲနေတဲ့အသက်ဝိညာဉ်ပုဂ္ဂိုလ်သတ္တဝါအတ္တဆိုတာမဟုတ်ဘူးမရှိဘူးအဲ့ဒါအနတ္တအဲ့တော့အနိစ္စဖြစ်ဖြစ်ပြီးပြက်လို့မမြဲဘူးဆိုတာကတော့ရှုမှတ်လို့ဆယ်ရက်အရက်20ရှိရမယ်ရိပ်မိလာတယ်ဖောင်းနာရှုလိုက်တယ်ဖောင်းနာလေးပေါ်လိုက်တယ်ဖောင်းနာလေးသိလိုက်တယ်ဖောင်းနာပျောက်သွားနောက်တစ်ခါပိန်နာပေါ်လာတော့ပိန်နာလေးသိလိုက်တယ်ပိန်နာပျောက်သွားအဲ့တော့ဖောင်းနာလည်းဖြစ်ပေါ်ပြီးပျောက်သွားတာပဲပိန်နာလည်းဖြစ်ပေါ်ပြီးပျောက်သွားတာပဲဆိုတော့မမြဲဘူးဆိုတာမရိပ်မိနိုင်ဘူးလားရိပ်မိနိုင်တယ်အဲ့တော့ရှုတိုင်းရှုတိုင်းဖြစ်ဖြစ်ပြီးပြည့်ပြည့်သွားနေတာတွေပဲတွေ့ရတော့အဲ့ဒီသဘောတွေကောင်းတယ်လူလားเสียကောင်းတယ်နှစ်သက်เสียကောင်းတယ်လို့ယူဆသလားမကောင်းဘူးလို့ယူဆသလားအဲ့ဒီမကောင်းဘူးလို့ယူဆတာကိုပဲဒုက္ခလို့ပြောတာအဲ့တော့ကိုပဲဖြစ်ပြက်မပြတ်အနှိမ့်ဆက်ခံရခြင်းကြောင့်မကောင်းတဲ့သဘောဆင်းရဲတဲ့သဘောဟာဒုက္ခဟုတ်ကဲ့လားကိုင်းလိုက်စို့ဖြစ်ပေါ်ပြီးနောက
်
ဖြစ်ပေါ်ပြီးနောက
်
ပြက်ပြက်သွားတော့ချောင
်း
မတည်မြဲသောသဘောက
အနိစ္စ
ဖြစ်ပြက်ဖြစ်ပေါ်ပြီးနောက
်
ပြက်ပြက်သွားခြင်းကြောင
့်
မတည်မြဲသောသဘောက
အန
ိစ္စသို့ဖြစ်ပြက်မပြက်အနှိမ့်ဆက်ခံရသောကြောင့်ဆင်းရဲသောသဘောကဒုက္ခဖြစ်ပြက်မပြက်အနှိမ့်ဆက်ခံရခြင်းကြောင့်ဆင်းရဲသောသဘောကဒုက္ခဆိုတီမြဲနေသောအသက်ဝိညာဉ
်
ပုဂ္ဂိုလ်သတ္တဝ
ါ
အတ္တမဟုတ်သောသဘောမရှိသောသဘောကအနတ္တပါဠိကအတ္တဆိုတာမြန်မာကျတော့အသက်ကိုပြောတာပါဠိကအတ္တဆိုတာမြန်မာကျတော့ဝိညာဉ်ကိုပြောတာအဲ့လိုယူဆတော့အသက်မသေးသေးပဲရှင်နေရင်ရှင်နေတဲ့ပုဂ္ဂိုလ်တ attva ရှိတယ်လို့ယူဆတယ်အမှန်တော့အသက်ကိုကမရှိဘူးဆိုတော့အသက်ရှင်နေတဲ့ပုဂ္ဂိုလ်တ attva ဆိုတာကရှိမလား
မရှိပါဘူး
မရှိတာဘာပဲရှိလဲဆိုတော့မပြားဖြစ်ပြနေတဲ့ရုပ်အစဉ်နာမ်အစဉ်ပဲရှိတာဟုတ်လားအဲ့ဒါပြောတာတည်မြဲနေသောအသက်ဝိညာဉ
်
ပုဂ္ဂိုလ်တ attva
အတ
္တမဟုတ်သောသဘောက
အနတ္တ
တည်မြဲနေသောအသက်ဝိညာဉ
်
ပုဂ္ဂိုလ်တ attva အတ္တမဟုတ်သောသဘောက
အနတ
္တနေနေတစ်ချက်လို့မဟုတ်သောသဘောမရှိသောသဘောเนาะအတ္တမဟုတ်သောသဘောမရှိသောသဘောကအနတ္တဟုတ်ကဲ့လားဆိုတည်မြဲနေသောဆိုကြည့်ပါရှိတယ်မဟုတ်လားရှိပါရဲ့အဲ့ဒါအတ္တအယူဆပဲပါဠိလိုဆိုရင်အတ္တပဲသူတို့ခရိယံစကလုံးနဲ့ဆိုဝိညာဉ်ပဲအင်္ဂလိပ်စကလုံးနဲ့ကတော့ soul ပဲအဲ့ဒီ soul ခေါ်တဲ့အသက်ဝိညာဉ်လေးဟာလူရဲ့သဏ္ဍာန်မှာအမြဲရှိနေတယ်ဘယ်တော့မှမပြတ်မစီဘူးခန္ဓာကိုယ်ကလည်းဘယ်တော့မှထွက်မသွားဘူးသေးသွားမှပဲအဲ့ဒီဝိညာဉ်လေးဆိုးလေးအတ္တလေးရထွက်သွားတယ်ဒုက္ခနာကိုယ်တွေထွက်သွားပြီးတော့နားခွေရတနေရမှသွားနားနေရနားနေတယ်ဆိုတာစောင့်နေရတာတဲ့ဘာစောင့်နေရတာလဲဆိုတော့အဲ့ဒီလူရဲ့ဝိညာဉ်လေးဟာသာဝရဘုရားသခင်ကတရားဆုံးပြတ်မှာကိုစောင့်နေရတာnow တနေ့နေ့အချိန်ကြတဲ့အခါမှာတကဘာလုံးမှာရှိတဲ့ဝိညာဉ်တွေကိုလူတွေရဲ့ဝိညာဉ်တွေကိုတရားဆုံးပြပေးဖို့သာဝရဘုရားသခင်ကတရားဆုံးပြပေးလိုက်မယ်တဲ့အဲ့ဒီနေ့ကို judgment day လို့ခေါ်တယ်တရားဆုံးပြပေးတဲ့နေ့အဲ့ဒီအဆုံးအဖြတ်ခံမှုရာအတွက်အဲ့ဒီသေသွားတဲ့လူရဲ့ဝိညာဉ်လေးကတနေရာမှာသွားပြီးတော့မပြတ်မစီပဲနဲ့စောင့်နေရတာ။ဒါဖြင့်သူဘာတွေစားစောင့်နေတယ်လဲဆိုအဲ့ဒါတော့မသိဘူး။အဲ့ဒါတော့မသိဘူး။အဲတရားဆုံးပြတ်တဲ့နေ့ရဲ့ကြားတဲ့အခါကျတော့ အဲ့ဒီသာဝရဘုရားသခင်က God ပေါ်သူတို့ခေါ်ဘုန်းကြီးတွေတယောက်စီတယောက်စီခေါ်ပြီးတော့မင်းကလူဘဝတုန်းကမကောင်းမှုတွေလုပ်ခဲ့တယ် Go to hell ပါတယ်အဲ့ငရဲသွားဆိုပြီးဆုံးမြတ်ပြီးလိုက်တယ်နောက်တရားကတော့မင်းကလူဘဝတုန်းကကောင်းမှုကုသိုလ်တွေလုပ်ခဲ့တယ်ဟိုဟာလူဒါလူလဲလူပဲGo to heaven. ဟမ်ကောင်းကင်ဘုံနှံသွားတဲ့အဲ့ဒါလို့တရားဆုံးပြပေးတယ်တဲ့သာဝရဘုရားသခင်ကအဲ့ဒီအဆုံးအဖြတ်ကိုယူဖို့ရာအတွက်နှစ်ပေါင်းများစွာကဘာပေါင်းများစွာတနေရာမှာသွားနေရတယ်တဲ့ဒီမြဲလျက်လားမဒီမြဲပဲလားဟမ်ဒီမြဲလျက်ဟုတ်လားအဲ့တော့အဲ့ဒီဆိုခေါ်တဲ့အသက်ဝိညာဉ်အတ္တဟာတည်မြဲတယ်လို့မယူဆဘူးလားမှန်ပါပါအဲ့ဒါခရိယံပါတာနော်အဲ့ဒီအယူအဆနဲ့ဗုဒ္ဓဘာသာကအသက်ဝိညာဉ်အယူအဆမတူဘူးလားမှန်ပါတူပါတယ်ခန္ဓာကိုယ်ကထွက်သွားပြီးနောက်မှသာမတူတာခန္ဓာကိုယ်ထဲမှာရှိနေတော့တော့တူတယ်မဟုတ်လားအသက်ရှိလို့ရှင်နေတာမဟုတ်ဘူးလားမှန်ပါပါအသက်ထွက်သွားရင်ရှင်အောင်မလားမှန်ပါပါအဲ့ဒါလိုမြူဆဘူးလားမှန်ပါပါအဲမြန်မာဗုဒ္ဓဘာသာတို့ရဲ့အသက်ကတော့ तू ကကြာကြာစောင့်မနေရဘူးခဏပဲတည်တဲ့ခန္ဓာကိုယ်ကထွက်သွားပြီအဲ့ဒီအသက်ဝိညာဉ်ကသင်္ချိုင်းမှရင်လည်းနေတယ်ဓမ္မမဟုတ်တော့တဲ့တနေရာရင်လည်းလှည့်ပတ်နေတယ်တချို့ကြတော့လည်းပဲအိမ်ကိုတန်ရောစင်တွေ့လို့အိမ်နားပတ်ဝန်းကျင်မှာလည်းနေနေတယ်အဲ့ဒီဝိညာဉ်ကမြန်မာယူဆတာပြောတာနော်ဘုန်းကြီးကမှန်တာပြောတာမဟုတ်ဘူးနော်အယူဆကိုပြောတာအဲ့လိုမယူဆဘူးလားမယူဆတယ်အဲ့ဒါတခါတရံသူကအသံပေးလို့ဖြစ်စေအယုတ်ပြလို့ဖြစ်စေအိမ်မက်ပေးလို့ဖြစ်စေอ๋อတူဖြင့်မကြွမလွတ်သေးဘူးလို့မယူဆဘူးလားမှန်ပါပါခင်ဗျာမကြွမလွတ်သေးဘူးဆိုတာ तू ရောက်ရမယ်နောက်ဘဝ तू မရောက်သေးပဲကိုလို့ဒီလိုယူဆတာဟုတ်တယ်မဟုတ်လားမှန်ပါပါအဲ့ဒါနဲ့ကဲတပိတ်တို့ဆွန်းတို့အုံမှာပဲဆိုပြီးတော့တဏ္ဍာရီပင်ဆွန်းကာထိဖနာသင်္ကန်းလူလူပြီးတော့ဒီကုသိုလ်ကောင်းမှုမင်းသိပါစေမင်းသိပြီးတော့တာရုခေါ်နိုင်ပါစေအမြအမြအမြอยู่บ่าโดนแน่ญีดูญีเหมี่ยโดปิゅเดกุโซเมนตารุขอบียะบาซีอมยะเวรอตูกุโซยะตวายอวันตาราโกตูจียีเรปิกุโซปิรอกุโซยะตวาเรยะคาจารอมาเอริกุโซจองอคุณะตะเวเลเลโหมะจะดีมะจะเลแห่เลเนียะเดบวะกะลွတ်ปิรอตูยောက်ไถเดลุบวะนับบวะမြမဘဝခွေးဘဝနွားဘဝငရဲသားဘဝအစသည်ရောက်သွားအဲ့ဒီအခါကျတော့မှကျွတ်သွားပြီတဲ့ဟုတ်လားအဲ့လိုယူဆတာမဟုတ်လားမှန်ပါပါဘုရားအဲ့ဒီဟိုဘဝဒီဘဝရောက်သွားတာလဲတည်မြဲလျက်ပဲရောက်သွားတာမဟုတ်လားမှန်ပါပါဒီတော့မြန်မာရဲ့အသက်ဝိညာဉ်အတ္တဆိုးကသေးရူရဲ့ခန္ဓာကိုယ်ကထွက်သွားပြီးတော့သူ့အတွက်ဆွန်းသူမပေးသေးခဲ့ခုနှစ်ရက်တလာစသည်ခုနာဒီနာလျှောက်ပြီးတော့အချိန်မကြာဘဲနဲ့လျှောက်လှဲ့သွားနေပြီးတော့ဆွန်းသူတပိတ်သွင်းလိုက်လို့သူသာဓုခေါ်လို့ကုသိုလ်ရတဲ့အခါကျတော့နောက်တစ်ဘဝကူးသွားတယ်ဒီလိုမဟုတ်လားအဲ့တော့သူကအကြာကြီးဆောင်ရလားမကြောက်ကြောက်တော့ဟိုခရစ်ယာန်ကတော့ကြာလိုက်တာပြင်းစရာကောင်းနော်စောင့်ရတာဘာစကားစောင့်ရတာတော့မှာပဲအဲ့ဒါ10မိနစ်လောက်ဆိုပြင်းစရာမကောင်းဘူးလားကောင်းတယ်အခုကနှစ်နဲ့ချီစောင့်စောင့်ရတာသို့တော်လည်းပဲသူတို့ဟာလူမသိခင်ကလူရဲ့ခန္ဓာကိုယ်မှာတည်မြဲလျက်အသက်ဝိညာဉ်လေးအနေနဲ့ရှိနေတယ်ဆိုတော့အယူဆတော့မတူဘူးလားတူပါပါအဲ့ဒါတူတာပဲခန္ဓာကိုယ်ကထွက်သွားတော့လဲပျက်စီးလေးရဲ့ထွက်သွားလားမပျက်စီးပဲတည်မြဲလေးရဲ့ထွက်သွားလား အဲအဲ့ဒါကမတူဘူးလား
တ
ူပါရဲ့တူပါရဲ့ထွက်သွားပြီးတဲ့နောက်မှာတယောက်ကတော့သွားပြီးပြင်းအောင်ဆောင်နေရတယ်တယောက်ကတော့ခုနှစ်ရက်တလားလောက်ဆောင်ပြီးနောက်တစ်ဘဝရောက်သွားတယ်ဒီဟာပဲထူတာမဟုတ်လားဗြဟ္မဏဟိန္ဒူဝါဒမှာတော့ကမ္ဘာလောကကြီးနဲ့တကွာတ attva တွေကိုမဟာဗြဟ္မာကြီးကဖန်ဆင်းပေးတယ်မဟာဗြဟ္မာကြီးကဖန်ဆင်းပေးတယ်အဲ့ဒီမဟာဗြဟ္မာကြီးကိုမဟာဗြဟ္မာလို့လည်းခေါ်တယ်ပရမအတ္တလို့ခေါ်တယ်ပါဠိဆိုရင်တော့ပရမတ္တစံစကရိတ်ဆိုလို့ရှိရင်တော့ပရမတ္တမလူရင်းကတော့ပရမအတ္တအမြင့်မြတ်ဆုံးအတ္တကြီးသူ့ရဲ့မြင့်မြတ်တာမရှိဘူးဒါကြောင့်မဲ့သူကမြင့်မြတ်လွန်းလို့ပဲတော်တောင်ရေမြေတွေဖြန့်စင်းနိုင်တယ်သစ်ပင်တွေဖြန့်စင်းနိုင်တယ်သမုဒ္ဒရာတွေဖြန့်စင်းနိုင်တယ်လေတွေနေတွေဖြန့်စင်းနိုင်တယ်ပြီးတဲ့အခါကျတော့ယောဝတ္ထုပစ္စည်းအခြေအနေတွေကတတ္တဝါအသက်ရှင်နေဖို့တော်လောက်ပြီဆိုတဲ့အခါကျတော့မှတတ္တဝါတွေဖြန့်စင်းလိုက်တယ်လူရောခွေရောနတ်ရောပြမာရောတိရိစ္ဆာန်ရောအပေပုံသူအပေပုံသားရောအကုန်လုံးဖြန့်စင်းလိုက်တယ်မဟာဗြမာကြီးကปรมัตตကြီးอ่ะພັນစင်းတော့သူ့ကိုปรมัตตလဲခေါ်တယ်ปรมေชวรလို့ခေါ်တယ်သူတို့စကားလုံးเนี่ยအဲ့ဒါကိုပါဠိပြန်ရင်ปรมေ द्वार လို့ပါဠိပြန်တယ်တခါโอปิติริจาจาပါဠိဖြစ်အောင်ပြန်တော့ปรมိตรလို့ပြန်တယ်သူ့ကိုปรมေ द्वार ปรมိตรလို့လဲခေါ်တယ်เอชวรလို့လဲခေါ်တယ်เอชวรဆိုတာသူတို့စကားလုံးသူတို့အသာအဲ့ဒါကိုပါဠိပြန်လိုက်တော့ဣတရဆိုတာကမ္ဘာလောကကြီးနဲ့တကွာတတ္တဝါတွေကိုအစိုးရသူတဲ့ဘာလို့အစိုးရရလဲဆိုသူမွေးထုတ်လိုက်တာမဟုတ်အစိုးရလဲအဲ့ဒါလဲမဟာဗြဟ္မာပဲအဲ့ဒါကိုမှပိုးပြီးတိတိကျကျသကလုံးတလုံးခေါ်သေးတဲ့သူကိုပဇာပတိတဲ့ပဇာဆိုတာကတတ္တဝါပတိဆိုတာအရှင်သခင်ပဇာပတိဆိုတာတတ္တဝါတို့ရဲ့အရှင်သခင်ကြီးမကြောင်လဲဆိုတော့တတ္တဝါတွေသူကဖြန့်စင်းပေးလိုက်လို့ဖြစ်လာတာပေါ့အဲဒါကြောင့်တတ္တဝါတွေရဲ့အရှင်သခင်ကြီးတဲ့ပရမအတ္တအဲဒါပဲသူ့ကို big self လို့အင်္ဂလိပ်လိုတချို့ကဘာသာပြန်ညားတယ် big ကပရမ self ကအတ္တ big self အဲလိုဘာသာပြန်ညားတယ်ဒီတော့အဲ့ဒီမဟာဗြဟ္မာပရမအတ္တပရမိတ်္တရာဣတ္တရာကြီးကတတ္တဝါတွေဖြန့်စင်းလိုက်တဲ့အခါမှာအစမှာတတ္တဝါတွေကအသက်မရှိဘူး။ဒါကြောင့်တုံလုံးပလတ်တွေအသေးကောင်းနေလိုပဲပေါ့။ဘာမှမလုပ်နိုင်ချင်နိုင်။အဲ့ဒါကိုမှပရမအတ္တကြီးကသူ့အတ္တလေးကအတ္တကြီးကနေပြီးအတ္တလေးအသေးလေးတွေတစ်ခုစီဖဲ့ဖဲ့ပြီးတော့သူဖြန့်စင်းထားတဲ့တတ္တဝါတွေရဲ့ခန္ဓာကိုယ်တွေသွင်းလိုက်တယ်။သွင်းလိုက်တော့အတ္တအသေးလေးတွေအဲ့ဒီတတ္တဝါတွေရဲ့ခန္ဓာကိုယ်တွေဝင်သွားတော့တတ္တဝါတွေအသက်ရှင်လာတယ်သွားလာလှုပ်ရှားလှုပ်ကိုင်းနေထိုင်စားသောက်အဲ့လိုဖြစ်လာတာဒါကြောင့်အဲ့ဒီအတ္တလေးကိုပရမအတ္တကြီးကသွင်းပေးလိုက်တဲ့အတ္တလေးကိုဇီဝအတ္တလို့ခေါ်တယ်ဇီဝဆိုတော့အသက်ဒီဟုသောအတ္တအတ္တဇီဝအတ္တအသက်ဒီဟုသောအတ္တဆိုတော့သူခန္ဓာကိုယ်ရဲ့ရောက်လာတာ ਨੇ အသက်ရှင်သွားတယ်။ဒါကြောင့်သွားနိုင်လာနိုင်စားနိုင်သောက်နိုင်နေတိုင်းထိုင်နိုင်လုပ်ကဲလုပ်နိုင်ကိုင်းနိုင်ပြီးတော့အသက်ရှင်တဲ့သတ္တဝါတွေဖြစ်လာတယ်။ဒါတော့အဲ့ဒီဇီဝအတ္တကလေးကအဲ့ဒီသတ္တဝါရဲ့သဏ္ဍာန်မှာဘယ်တော့ခါမှမပြည့်မစည်ဘူး။ဘယ်ပြည့်စည်မလဲ။သူကပရမအတ္တကြီးအမြဲတည်နေတဲ့ပရမအတ္တကြီးစီကလာတဲ့အသက်ကိုအတ္တပဲဒါကြောင့်မပြည့်မစည်ဘူးဒီတော့အဲ့ဒီတတ္တဝသေသွားတော့ဒီဇီဝအတ္တအသက်ကလေးကသေတဲ့တတ္တဝရဲ့ခန္ဓာကိုယ်ကထွက်ပြီးတော့နောက်ခန္ဓာကိုယ်တစ်ခုတည်းဝင်ပြီးတဘဝဖြစ်တယ်အဲ့ဒီနောက်ဒုတိယခန္ဓာကိုယ်ထဲမှာလည်းဒုတိယဘဝဖြစ်ပြီးတော့အဲ့ဒီမှာလည်းသူဘယ်တော့မှမသေးခြင်းမပြည့်မစည်ဘူးသူ့မှာဖြားတယ်နားတယ်ဆိုတော့လည်းဘာမှမရှိဘူးဒီဇီဝအတ္တလေးမှာဒီတော့ပရိသတ်ကတချို့ကနည်းနည်းမေးဖို့ရစိတ်ထဲပေါ်တော့ပေါ်လိမ့်မယ် အဲ့ဒီဇီဝအတ္တအသက်ဝိညာဉ်ဆိုတာလေးကဘယ်လိုဟာလေးပါလဲဖေဟာလို့ဟုတ်ဘူးလားမေးခြင်းဘူးလားမေးခြင်းရင်ဖြေလိုက်မယ်အဲ့လိုဟာလေးပဲဟုတ်ဘူးလားဒါပဲဖြေတတ်တယ်နော်အဲ့လိုဟာလေးပဲသူတို့ဒီမှာတော့အဲ့ဒီအတ္တဟာနှမျိုးမကပါဘူးအမျိုးမျိုးရှိတယ်ဒီအတ္တဟာတဲ့ခန္ဓာကိုယ်ကြီးရင်ခန္ဓာကိုယ်ကြီးသလောက်ဒီအတ္တကတခန်းတကူလုံးပြန်ပြီးသူလည်းကြီးတယ်ခန္ဓာကိုယ်ငယ်ရင်ခန္ဓာကိုယ်ငယ်သလောက်ပဲဒီအတ္တကလည်းတကူလုံးပြန်နေတယ်တဲ့သူကသဗ္ဗဗျာပိတဲ့သဗ္ဗဆိုတော့အလုံးစုံဗျာပိပြန့်နှံ့နေတာခန္ဓာကိုယ်တကူလုံးပြန့်နှံ့နေတဲ့အတွက်အဲဒီအတ္တကခန္ဓာကိုယ်ကြီးရင်ကြီးတယ်ခန္ဓာကိုယ်သေးရင်သေးတယ်အဲ့ဒါလို့ဆိုရဲအဲတချို့ကြတော့လည်းမဟုတ်ဘူးဒီအတ္တလေးဟာမုံညင်းသေးလောက်ပဲရှိတယ်တဲ့ပဂရိမျက်စိနဲ့တောင်မမြင်ရဘူးတဲ့အဲသူဟာတတ္တဝါရဲ့နှလုံးသားပေါ်မှာသွားပြီးတော့နေတာတဲ့ဒီအသက်ကလေးဟာအတ္တလေးဟာအမြဲသူကတည်တယ်မပြတ်စည်းဘူးဒီတော့အဲ့ဒီတတ္တဝါသိသွားတဲ့အခါကျတော့သူကမပြတ်မစည်းတဲ့အတွက်ထွက်သွားပြီးတော့နောက်ခန္ဓာကိုယ်တစ်ခုတည်းဝင်တဘဝဖြစ်အဲ့ဒီခန္ဓာကိုယ်ပြည့်စည်ပြန်တော့လေအဲ့ဒီခန္ဓာကိုယ်ကထွက်သွားထက်သွားပြီးတော့နောက်တဘဝနောက်ခန္ဓာကိုယ်ရဲ့သွားဝင်ပြီးတော့တဘဝသွားအဲ့လိုနဲ့တဘဝပြီးတဘဝသူကူးပြောင်းသွားတယ်တဲ့အဲ့ဒါကိုဟိန္ဒူတို့ရဲ့သန္တရာခေါ်တယ်မပြတ်မစီပဲတည်မြဲနေတဲ့ဇီဝအတ္တခေါ်တဲ့အသက်ဝိညာဉ်လေးကတဘဝပြေတဘဝကုကုပြီးတော့ဘဝတွေများစွာဖြစ်သွားတာကိုအဲ့ဒါသန္တရာတဲ့သံထက္ခထက္ခသရာဖြစ်တာသန္တရာထက္ခထက္ခဖြစ်တာတဲ့ဟုတ်လားနားလည်လားအိပ်ပျော်ပြီလားသိကြလားအခုပြောနေတာဘာဝါဒလဲဟုတ်ကဲ့လားအဲဒါဖြစ်ရင်မြန်မာပြန်ကြည့်ရအောင်ပြန်ကြည့်တော့လူသေးတဲ့အခါမှာမြန်မာကအသက်ထွက်သွားပြီလို့မပြောဘူးလားပြောပါရဲ့ဗျာအဲ့ဒီအသက်ဟာရှိတဲ့အသက်ကအသက်ရှိလို့သာထွက်တယ်လို့ဆိုတာမဟုတ်လားပြောပါဘူးမရှိရင်တော့ထွက်တယ်လို့ပြောရမှာလားပြောပါဘူးဟုတ်ကဲ့လားအဲ့ဒီအသက်ကလေးဘယ်တော့မှရှိနေလဲဆိုတော့အမေမွေးကလေးကရှိလာတယ်လို့မယူဆဘူးလားမှန်ပါပါဘုရားအဲအဲ့ဒီကလေးကသေမပဲသူထွက်တော့တာပဲဟုတ်ကဲ့လားမှန်ပါပါထွက်တဲ့အခါကျတော့ဘယ်ကထွက်တော့မျက်စိကထွက်သလားနားကထွက်သလားပါးစပ်ကထွက်သလားနှာခေါင်းကထွက်သလားမနေ့တော့မသိဘူးမမြင်လိုက်ဘူးလားမမြင်ပါဘူးခင်ဗျာအာအသက်ထွက်နေတော့မကြည့်ဘူးလားမမြင်ပါဘူးခင်ဗျာကြည့်ဘူးရတယ်ဒါမှမမြင်လိုက်ဘူးပေါ့အဲဒါပေမဲ့တချို့ကတော့ပြောကြတယ်လေအသက်ထွက်သွားတဲ့အခါမှာလူနာရဲ့အောင်မေးလေးကဖြုတ်ခနဲ့ပြုတ်ကြမသွားဘူးလားအဲပြုတ်ကြသွားတာအသက်ကလေးထွက်ရအောင်အပေါက်ဖွင့်ပေးလိုက်တာအဲ့လိုတဲ့အဲ့ဒီကထွက်တာတဲ့အဲပါးစပ်ကထွက်သွားတာတဲ့တချို့ကြတော့လည်းမဟုတ်သေးဘူးတဲ့အဲ့ဒီပါးစပ်ကအောင်မေးပြုတ်ကြသွားတာကတော့သေလို့ပဲထိမ့်မဲ့အသက်မရှိလို့စိတ်မရှိလို့မလို့ပြုတ်ကြသွားတာတဲ့ဘယ်ကထွက်တယ်လဲဆိုတော့နှာခေါင်းကထွက်တယ်အဲ့တော့နှာခေါင်းကထွက်တာအသက်ရှိသေးသလားမရှိဘူးလားဆိုတာသိကျင်တော့ခွန်းလေးနှာခေါင်းကမကြည့်ဘူးလားအဲခွန်းလေးနှာခေါင်းကကြည့်တော့ခွန်းလေးလှုပ်နေသေးတယ်အော်ရှိသေးရဲ့ဟဲ့သူမထွက်သေးဘူးဟုတ်လားခွန်းလေးမလှုပ်တော့ဘူးဆိုတော့သွားပြီသွားပြီဟုတ်တယ်မလားအဲသူတို့ကတော့ဘယ်ရထွက်တယ်တော့ ခေါင်းကထွက်တယ်ဒါပေမဲ့တချို့လူတွေသေးတဲ့အခါကျတော့မျက်လုံးကပိတ်လို့ရလား ပွင့်မနေဘူးလား အဲ့ဒါအသက်ထွက်ဖို့ဖွင့်ထားတာလေအဲအဲတချို့ကလည်းအဲ့ဒီကထွက်တယ်လေဟုတ်ကဲ့လားအဲထွက်တယ်မထွက်ဘူးဆိုတာထားပါဦးအသက်ကဘယ်လိုရှိပြီးဘယ်နေရာမှာနေတော့ခန္ဓာကိုယ
်
ဟမ်ဦးရတဲ့နေသလားနှလုံးပေါ်နေသလားသရရကြတဲ့နေသလားဒါမှမဟုတ်အဆုတ်ထဲနေသလားမရှိတာလားမသိတာလား
မရှိတာပါဗျာ
မရှိဘဲနဲ့ဘာလို့အသက်ကထွက်ရလဲမရှိရင်ထွက်เสียလို့သိလား ထွက်တယ်ဆိုတဲ့ကရှိတယ်လို့ယူဆလို့ပေါ့သို့တော်လည်းပဲလိုက်ရှာတော့လည်းမတွေ့ရဘူးဟုတ်ကဲ့လားထင်တာထင်တယ်လိုက်ရှာတော့လည်းမတွေ့ရဘူးအဲ့လိုဆိုတော့မတွေ့မှမတွေ့ရဘူးဆိုတော့သူဟာရှိတာဟုတ်တာလားမဟုတ်တာလား
မ
ဟုတ်တာဆိုရင်တော့မြတ်စွာဘုရားအနတ္တတရားတော်နဲ့ညီတာပေါ့ရှိသေးတယ်ဆိုလို့ရှိရင်တော့အနတ္တတရားနဲ့ထိတ်တိုက်ဆန့်ကျင်နေတာပေါ့ဟုတ်ဘူးလားအနတ္တတရားကမပြတ်မစီပဲတည်မြဲနေတော့အသက်ဝိညာဉ်အတ္တပုဂ္ဂိုလ်တတ္တဝမဟုတ်မရှိမဟုတ်ဆိုတာရုပ်ခန္ဓာလည်းအတ္တမဟုတ်ဘူးစိတ်လည်းအတ္တမဟုတ်ဘူးမရှိဆိုတာကရုပ်နဲ့နာမတပါခန္ဓာကိုယ်ထဲမှာဘယ်နေရာမှာမှတည်မြဲနေတဲ့အသက်ဝိညာဉ်အတ္တဆိုတာမရှိဘူးဒါပြောတာအဲ့ဒါကြောင့်မဟုတ်ဘူးမရှိဘူးခန္ဓာကိုယ်ရုပ်လည်းအတ္တမဟုတ်ဘူးစိတ်ဝိညာဉ်စိတ်နာလည်းအတ္တမဟုတ်ဘူးဒါဖြင့်ခန္ဓာကိုယ်နဲ့စိတ်မှတပါတီးခြားကလေးအသက်ကလေးမပြတ်မစီပဲစတင်ရဲ့ဖြစ်ရရှိနေတာကိုဟုတ်သလားဆိုတော့မြတ်စွာဘုရားကမဟုတ်မရှိဘူးတဲ့မရှိဘူးဆိုတာဘယ်လိုသိတယ်လဲဆိုမြတ်စွာဘုရားကဖျားဖြစ်မဲ့ညမှာခန္ဓာကိုယ်နဲ့စိတ်ယုံနဲ့နာကိုတတိဥစည်းတဲ့စိတ်နဲ့စောင့်ရှုပြီးတတိပဋ္ဌာန်မဂ္ဂင်ရှင်းတန်နဲ့ရှောက်ရှာလိုက်တဲ့အခါကျတော့မြတ်စွာဘုရားတွေ့တာကဖြစ်ဖြစ်ပြီးပြက်ပြက်နေတဲ့ဖြစ်ပြက်အစဉ်ယုံနဲ့ဖြစ်ဖြစ်ပြီးပြက်ပြက်နေတဲ့ဖြစ်ပြက်အစဉ်စိတ်ဒါပဲတွေ့တယ်။အဲ့ဒီနှစ်ခုမှတပါတခြားဖြစ်ပြက်နေတာလည်းမတွေ့ဘူး။တည်မြဲနေတာလည်းမြတ်စွာဘုရားမတွေ့ဘူး။မတွေ့တော့အများထင်နေကြတာအစဉ်လာရရှိတယ်လို့ထင်နေကြတာ။တကယ်တော့အဲ့ဒါမရှိဘူးတဲ့။တကယ်ရှိတာကမပြတ်ဖြစ်ပြက်နေတဲ့ရုပ်အစဉ်နဲ့မပြတ်ဖြစ်ပြက်နေတဲ့စိတ်အစဉ်ပဲရှိတာတဲ့ဒီယုံနဲ့ဒီစိတ်ကလည်းမပြတ်ဖြစ်ပြက်နေတယ်ဆိုတော့တည်မြဲနေသလားမတည်မြဲဘူးလားတ
ည်မြဲပါ
ဗျာဒါကြောင့်သူတို့လည်းတည်မြဲတယ်လို့အများထင်နေတဲ့အသက်ဝိညာဉ်အတ္တမဟုတ်ဘူးတဲ့ယုံလည်းမဟုတ်ဘူးစိတ်လည်းမဟုတ်ဘူးတဲ့အဲ့ဒီနှစ်ခုမှတပါတည်မြဲနေတဲ့အသက်ဝိညာဉ်ဆိုတာလေအတ္တဆိုတာလေရှိကိုလည်းမရှိဘူးအဲ့ဒီအတိုင်းအမှန်တိုင်းသိသွားတဲ့အတွက်မြတ်စွာဘုရားကဖျားဖြစ်သွားတာအဲ့ဒီအမှန်တိုင်းမသိရင်မဖြစ်ဘူးဒါကြောင့်မလို့မြတ်စွာဘုရားကဖျားဖြစ်ပွင့်တော့ကျင်ညာရတာဟေးမင်းတို့ထင်နေတဲ့အတ္တဆိုတာဟုတ်လဲမဟုတ်ဘူးရှိလဲမရှိဘူးအနတ္တလို့သဗ္ဗေဓမ္မာအနတ္တသဗ္ဗေဓမ္မာသဘာဝတရားမှန်သမျှတို့သည်အနတ္တတည်မြဲနေတဲ့ပုဂ္ဂိုလ်တ attva အသက်ဝိညာဉ်အတ္တမဟုတ်မရှိပေတဲ့ဟုတ်ကဲ့လားအနတ္တရဲ့ဘာသာပြန်ရှေးကတော့လွယ်အောင်အနတ္တကိုမဟုတ်ပါတကားလို့ဘာသာပြန်ရတယ်လေကိုဟုတ်တာကောခန္ဓာကိုယ်ကြီးပဲဟုတ်ဘူးလားအဲ့ဒါမဟုတ်ဒါကအတ္တဆိုတာလေးဟာတကယ်မရှိဘူးလို့မြတ်စွာဘုရားမိန့်တယ်အတ္တဆိုတာပါဠိမြန်မာကအသက်ဝိညာဉ်ဟိန္ဒီကတော့အာတမန်လို့ခေါ်တယ်ဒီတော့မြတ်စွာဘုရားရဲ့တွေ့ရှိချက်ကရုပ်ခန္ဓာလည်းဖြစ်ဖြစ်ပြီးပြည့်လို့အနိစ္စပဲစိတ်နှံလည်းဖြစ်ဖြစ်ပြီးပြည့်လို့အနိစ္စပဲအဲ့ဒီနှစ်ခုမှတစ်ပါးလည်းမပြတ်မစီပဲအမြဲတည်နေတာဘာတစ်ခုမှလည်းမရှိဘူး ဒီလိုဆိုတော့မြတ်စွာဘုရားရဲ့ဝါဒဘာဝါဒလဲအနိစ္စဘောဟုတ်ဘူးလားအနိစ္စဘောအဲ့တော့မြတ်စွာဘုရားကအနိစ္စမြင်ဒုက္ခထင်အနတ္တလည်းမြင်နေသည်တဲ့ဖြစ်ဖြစ်ပြီးပြည့်သွားလို့မတည်နေရတာမှသိလို့ရှိရင်တော့ဖြစ်ပြမပြနှိမ့်စံအနိစ္စခံရတဲ့ဆင်းရဲဆိုတော့လည်းသိတော့တာပဲတဲ့အဲ့ဒါလို့ဆိုလို့ရှိရင်မပြမစီတည်မြဲနေပြီးချမ်းသာနေတဲ့အရာလေးရှိတယ်ဆိုတာလည်းမဟုတ်ဘူးဆိုတာသိကြသွားတော့အနတ္တအဲ့ဒါကြောင့်အနိစ္စမြင်ဒုက္ခထင်အနတ္တလည်းမြင်လေသည်တဲ့ရာအကျင်တရားသည်အနိစ္စဖြစ်ဖြစ်ပြီးပြည့်ပြည့်သွားခြင်းကြောင့်မတည်မြဲတန်ချုံမတည်မြဲသောသဘောတည်းဒုက္ခဖြစ်ပြမပြနှိမ့်ဆက်ခံရခြင်းကြောင့်ဆင်းရဲ၏ရာအကျင်တရားသည်အနိစ္စမတည်မြဲဒုက္ခဆင်းရဲ၏တန်ထုမနီမမြဲဆင်းရဲသောသဘာဝသည်အနတ္တအမြဲတည်နေတဲ့အစိုးရတဲ့ချမ်းသာတဲ့အသက်ဝိညာဉ်အတ္တမဟုတ်တဲ့အဲ့ဒါတည်းအဲ့ဒါအနတ္တလက္ခဏာသုံးပါဟုတ်ပြီလားအဲ့တော့မြတ်စွာဘုရားရဲ့အနိစ္စဒေသနာတော်အရာဆိုရင်လူမှားယုတ်ခန္ဓာအဆက်ဆက်ဖြစ်ပျက်လျက်ရှိတယ်နံခန္ဓာအဆက်ဆက်ဖြစ်ပျက်လျက်ရှိတယ်။အဲယုတ်ခန္ဓာနံခန္ဓာမှတပါးမဖြစ်မပျက်ပဲအမြဲတမ်းတည်နေတဲ့အသက်ဝိညာဉ်အတ္တရှိတယ်လားမရှိဘူးလားဟုတ်ကဲ့လားအဲဒါလို့ဆိုလို့ရှိရင်မရှိတဲ့အသက်ဝိညာဉ်ကတတ္တဝါသေးတော့ဘယ်ပေါက်ကထွက်ပြီးဘယ်ပြေးအောင်မှာတော့ဟမ်မရှိတဲ့အသက်ကထွက်အောင်မလားမရှိပါဘူးမထက်ဘူးဆိုလို့ရှင်တော့ဘယ်ပြေးအောင်မလို့မရှိပါဘူးအဲ့တော့သင်္ချိုင်းကုန်းကနေအောင်မလားမရှိပါဘူးအိမ်နားပဝန်းကျင်ကနေအောင်မလားမရှိပါဘူးညရောတကားလာခေါအောင်မလားမရှိပါဘူးခွေးတွေကရောဥရအောင်မလားမရှိပါဘူးဟုတ်ကဲ့လားမရှိပါဘူးအဲ့ဒီတော့ခန္ဓာကိုယ်ကထွက်သွားတဲ့အတိမြဲလျက်ရှိတဲ့အသက်ဝိညာဉ်ဆိုတာမရှိဘူးဆိုတာမသေးကြဘူးလားသေကြတော့အခုယူဆရတယ်လို့တခြားဘဝမကူးတာလေလို့ဒါကြောင့်မို့လို့သူကအသိပင်တမင်ပေါ်မှာနေနေရတယ်သိဉိုင်းမှာနေရတယ်အိမ်နာမှာနေရတယ်ဆိုရင်အဲ့ဒီအယူဆကတိမြဲတဲ့အသက်ဝိညာဉ်အတ္တရှိတယ်လို့ယူဆတဲ့သဘောမဟုတ်လားဒါဖြင့်မြတ်စွာဘုရားရဲ့အနိစ္စသဘောနဲ့ကဲ့ရဲ့လားကဲ့ပါပါဘုရားဒါဖြင့်အခုလူတွေကမှန်တာလားမြတ်စွာဘုရားကမှန်တာလားကဲ့ပါပါဘုရားမြတ်စွာဘုရားကမှန်ရင်တော့အခုလူတွေကမှန်ပါဘုရားမှားတယ်ဆိုရင်တော့အဲ့ဒီထွက်သွားတဲ့တိမြဲတည်းရှိတဲ့အသက်ဝိညာဉ်အတ္တဆိုတာမရှိဘူးဟုတ်ကဲ့လားမရှိမှမရှိဘူးဆိုလို့ရှိရင်တော့တခြားဘဝမကုနိုင်လေလို့ဈာဘဝမှာတရေတစေဘဝနဲ့သစ်ပင်ပေါ်နေရတယ်သင်္ချိုင်းပေါ်သင်္ချိုင်းနေရတယ်ဆိုတာကောအဲ့ဒါဟာဟုတ်မလားမဟုတ်ဘူးလားဟုတ်ပါဘူးဟုတ်ကဲ့လားအဲ့ဒီသင်္ချိုင်းမှာနေတယ်ဟိုအိမ်နားပေါ်ဝင်ချင်းမှာလှဲ့လဲနေတယ်ဆိုတဲ့လူတွေလည်းပဲအဲ့ဒီလူတွေတက်သေးပြသားမှာဘာတွေ့တယ်လဲလို့ဆိုတော့ဘာမှမတွေ့ဘူးမဟုတ်ဘူးလားအဲဘသူကပြောတာပဲအော်ခိုလ်လူကပြောတာပဲဒီလူကပြောတာပဲမဟုတ်ဘူးလားအဲ့တော့ကိုတွေ့တာကိုမရှိဘူးသူများပြောတာပဲရှိတယ်မဟုတ်ဘူးလားအဲ့တော့သူများပြောတော့သူများပြောတာကလည်းပဲထင်လို့ပြောတာရဲ့ကြွားခြင်းလို့ပြောတာရဲ့နှစ်မျိုးမဖြစ်နိုင်ဘူးလားတစ်မျိုးမျိုးပဲမဟုတ်ဘူးလားအဲ့တော့မြတ်စွာဘုရားရဲ့ယုတ်နဲ့နာခန္ဓာကိုယ်နဲ့စိတ်တာရှိတယ်ဆိုတော့တဘာဝတရားနှစ်ခုမှတဘာကြံတဲ့ဟာဘာမှမရှိဘူးဆိုတော့သဘောဟာတရားရှုမှတ်လို့ယောဂီဖောင်းနာပိန်နာရှုမှတ်လို့သေသေးချာချာတရွေ့ရွေ့ဖောင်းနာတရွေ့ရွေ့ပိန်နာကိုစွတ်စွတ်ဆိုင်ဆိုင်ရှုပြီးတော့တမာရီအားကောင်းလို့သိတဲ့အခါကျထင်ရှားလာတယ်ဘာထင်ရှားလာလဲဆိုတော့ဖောင်းတယ်ဆိုလို့ရှိရင်တရွေ့ချင်းတရွေ့ချင်းဖောင်းတာလေးတွေ့တယ်ရှုလိုက်တယ်ဖောင်းတယ်ပိန်တယ်ဆိုလို့ရှိရင်တရွေ့ချင်းတရွေ့ချင်းပိန်ပိန်ကြာသွားတာလေးတွေ့တယ်ရှုလိုက်တယ်တမာရီအားကောင်းလာတော့ အဲ့ဒီတွေ့ချင်းတွေ့ချင်းရွေ့ရွေ့သွားတဲ့သဘောမှတပါး1 byte ဆိုတာလည်းမတွေ့ဘူး